ထောင်လန်33နှစ်ချမှတ်ခံရရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးတီတောင်စုအဆင့်အထက်တရားရုံးမှာယူကန်လျှောက်လဲချက်ကိုဒီကနေ့နေပြီးတော့တရားရုံးမှာကြားနာစစ်ဆေးပါတယ်။ရွေးကောက်ပွဲမှာတမမှုနဲ့နိုင်ငံတော်လျှို့ဝှက်အုပ်တွေချိုးဖောက်မှုတွေနဲ့ထောင်လန်33နှစ်စီပြည်တံချခံထားရတဲ့ဒီအမှုနှမှုအတွက်ဒေါက် ထောင်နာခုနှစ်ချမှတ်ခံထားရတဲ့ရဟယင်ဝေယူမှုအပါအဝင်အဂတိလိုက်စားမှုဆွဲချက်၅ခုအတွက်ကိုတော့ဇူလိုင်လဆယ့်ရက်နေ့မှာကြားနာဖို့ရှိပြီးဆက်သွယ်ရေးစကားပြောဆက်လက်ဝယ်ထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သတ်ချက်တွေကိုချိုးဖောက်မှုစတဲ့ဆွဲချက်တွေနဲ့ပတ်သက်လို့လေဇူလိုင်လဆယ့်ရက်နေ့မှာကြားနာဖို့သတ်မှတ်ထားပါတယ်ဒီမှုတွေရဲ့ကြားနာပြင်ဆင်ချက်ကို တရားရုံးဘက်ကလက်ခံမဲ့ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့ဒီအမှုကနေခွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းအပြစ်ဒဏ်ကိုဆက်လက်ကြားခံရမှာပါဒီမှုတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကအရင်ကအယူခံအစစ်အစစ်ဝင်ခဲ့တာတွေကတော့ပယ်ချခံထားရပါတယ်ဒေါက်ဆန်းစုကြည်ကနှစ်ထောင်နှစ်ဆက်တခုနှ နေ့ချမှတ်တာကိုခံထားရပါတယ်ရှင်။